ရှမ်းပြည်နယ်မြောက်ပိုင်းနန်းခမ်းမြို့နယ်မှာစစ်ပွဲတွေကြောင့်ဒေသခံတွေဟာညှဉ်းပန်းနှိပ်စက်ခံရတာတွေလူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့ရင်ဆိုင်နေရတယ်လို့တအန်းတိုင်းရင်းသားလူမှုအဖွဲ့အစည်းတွေနဲ့ဒေသခံတွေကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။နန်းခမ်းမြို့မန်ပူးကျေးရွာအုပ်စုစေကင်းကျေးရွာမန့်ပန်ကျေးရွာမန်ပူးကျေးရွာပန်ရုပ်ကျေးရွာကဒေသခံတွေကိုအစိုးရတပ်မတော်တရင်၃နှစ်၄နဲ့ပန်စဲပြည်သူစစ်ပူးပေါင်းအဖွဲ့ကဒေသခံတွေကိုညှဉ်းပန်းနှိပ်စက်ခဲ့တယ်လို့သိရပါတယ်။တပ်မတော်နဲ့ပြည်သူစစ်တပ်ဖွဲ့ဝင်တွေဖြစ်ကြောင်းဝစ်စင်ထားတဲ့ဝစ်ဆုံတွေဒစိမ့်စတဲ့အမှတ်သားတွေအပါအဝင်အခြားတပ်သည်တွေရှိတယ်လို့တအံမျိုးသမီးအဖွဲ့အစည်းအတွေ့အမူလွေပိုးငယ်ကပြောပါတယ်
ကျမတို့တပ်တွေတာရကတွေရှိပါတယ်ဒီရွာထဲကိုဝင်လာပြီးတော့မှရွာသားတွေကိုဖမ်းတာစစ်ဝတ်စုံနဲ့ဝင်လာလေစစ်ဝတ်စုံမှာလည်းပဲသူတို့တစိမ့်ဆိုတာပါပြီးသားပါဘယ်ဌာနဘယ်ကဆိုတဲ့ဥစ္စာကပါပြီးသားပဲအဲ့လိုပဲပြည်သူစစ်ဆိုတာလည်းစစ်ဝတ်စုံတော့ဝတ်တယ်ဒါပေမဲ့သူတို့မှာဘာထည့်ထားလဲဆိုရှင်အဲ့လိုမျိုးပြည်သူစစ်တွေရဲ့အမှတ်တွေတစိမ့်တွေထည့်ထားတဲ့ဟာရှိရနောက်တစ်ခုသူတို့အမှတ်ပုံတင်တွေကြကြံခဲ့တဲ့ဟာတွေလည်းကျမတို့စီမှာတပ်တွေဖြစ်ရှိပါတယ
်2010ပြည့်နှစ်လက်ရှိအစိုးရလက်ထက်စတက်ခြင်းကစပြီးဒေသဖွံ့ဖြိုးရေးတွေငြိမ်းချမ်းရေးတွေရရှိမယ်လို့မျှော်လင့်ခဲ့ပေမဲ့ထင်းတယ်လို့မဟုတ်ခဲ့ပဲစစ်ဘေးဒုက္ခသည်တွေဖြစ်လာတယ်လို့တအံ့ကြောင်းသားနဲ့လူငယ်များအဖွဲ့အထွေထွေအတွင်းမှုမိုင်းဆန်ကပြောပါတယ
်စစ်ပွဲတွေကဒီနေရာကျဲကျဲပြက်ပြက်နေရာအနှံ့ပေါ့နော်ဟာဖြစ်လာနေတဲ့အတွင်းထဲမှာကျွန်တော်တို့လူခွင့်ရေးချိုးဖောက်မှုတွေအများကြီးဖြစ်လာပါတယ်မတရားအတင်းဖန်ဆီးရိုက်နှက်တဲ့ဟာမျိုးဖြစ်လာမယ်ပြီးရင်ဒီကျွန်တော်ပစ္စည်းတွေကိုအတင်းအတမလူယူတဲ့ဟာတွေမီးရှို့ဖျက်ဆီးတဲ့ဟာမျိုးတွေကျွန်တော်တွေ့ရပါတယ်ပြန်ဒီအပြည့်နဲ့ပြည်သူတွေကိုပြစ်တတ်တဲ့အမျိုးပေါ့နော်ဒါတွေလည်းကျွန်တော်တို့ဒေတာမှာတွေ့မြင်နေရပါတယ်။နောက်ဒီအိုးအိမ်တွေဟိုဆုတ်ပါပြီးတော့မှကျွန်တော်တို့ထပ်ပြေးသိမ်းဆောင်ရတဲ့ဒုက္ခတွေထောင်ပေါင်းများစွာပဲဟိုဖြစ်ပေါ်လာနေတဲ့အခြေအနေတွေကိုကျွန်တော်မြင်ရပါတယ်။
အဲ့ဒီသတင်းစာရှင်းလင်းပွဲမှာတပ်မတော်နဲ့ပြည်သူစစ်ပူးပေါင်းအဖွဲ့ရဲ့နှိပ်စက်တာခံရတဲ့ဒေသခံတွေကိုယ်တိုင်တက်ရောက်ခဲ့တာကိုတွေ့ရပါတယ်။ပန်စေးပြည်သူစစ်အဖွဲ့ဝင်အယောက်30နီးပါးဝိုင်းရိုက်တာကြောင့်ဒဏ်ရာတွေရရှိခဲ့တယ်လို့ပန်ရုပ်ကျေးရွာဒေသခံဦးမိုင်းမြတ်အောင်ကပြောပါတယ
်။ပန်စေးပြည်သူစစ်အင်အား30လောက်ကနေကျွန်တော်ဝိုင်းချိန်ထားပါ။မောင်းလိုပိုင်ပုံတယ်ပြီမှာကျွန်တော်အဲ့ဒီမညာမတာပေါ့။တနက်တင်နဲ့လည်းအချက်ပေါင်းမရှိမတွက်နိုင်အောင်ထုပါမယ်။နောက်ကြောင့်နောက်ဟိုတုံးနဲ့လည်းအဲထင်းကြောင်းနဲ့လည်းကျွန်တော်လက်တွေရောတကုံလုံးပေါ့ခေါင်းရောအဲကိုယ်လုံးကြိုက်ပါအဲကြောက်ကုန်တနက်ပြောင်းရနှစ်ချက်သုံးချက်လောက်ကျွန်တော်ဟိုအထုံးခံရပါတယ်အားလုံးပေါင်းကျွန်တော်ဒဏ်ရာတော့အချက်10ချက်လောက်တော့ကျွန်တော်ဒဏ်ရာကြီးကျယ်ရပါတယ်
စစ်ပွဲတွေမှာကလေးတွေအမျိုးသမီးတွေအယက်သားတွေကိုညှဉ်းပန်းနှိပ်စက်မှုတွေဟာလူ့အခွင့်အရေးချိုးဖောက်တာတွေဖြစ်တယ်လို့လူ့အခွင့်အရေးတက်ကြွလှုပ်ရှားသူ Equality မြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ
်။တနက်တိုင်းပြည်ပကစစ်ပွဲတွေမှာရှိတဲ့အမျိုးသမီးနဲ့ကလေးတွေကိုကာကွယ်ပေးရမယ်။အယက်သားတွေကိုတပ်နိုင်သမီးမထိခိုက်အောင်ကာကွယ်ပေးရမယ်ဆိုတဲ့နိုင်ငံသားစံချိန်တွေကိုလေးစားလိုက်တာကိုတာဝန်ရှိပါတယ်။ဒီပြင်ကျွန်တော်တို့ကုလသမဂ္ဂလုံခြုံရေးကောင်စီစုံဖြတ်ချက်မှဒီတော့ဒီမှာပါဆိုတဲ့နဲ့ကိုင်ပြိပခအတွက်မှာရှိတဲ့အမျိုးသမီးနဲ့ကလေးတွေကိုကာကွယ်ပေးရမယ်ဆိုတဲ့ဟာရဲ့ကမ္ဘာလုံးကနေလက်ခံထားတဲ့ဂျနီဗာကွန်ဗင်းရှင်းမှာစစ်ပွဲမှာပြစ်မဲ့တဲ့အရက်သားတွေအင်မတ်နေဆက်မှုမလွတ်ဆောင်ရဘူးဆိုတဲ့အချက်တွေကိုကျွန်တော်တို့တိလင်းချုပ်ဖောက်တဲ့သဘောမျိုးတွေ့ရပါတယ်
ဒါကြောင့်တအန်းလူမှုအဖွဲ့အစည်းတွေနဲ့ဒေသခံတွေကလူအခွင့်အရေးချိုးဖောက်ခံရတာတွေနဲ့နာဆုံးရှုံးတာတွေကိုတရားမျှတမှုပြန်ရအောင်အစိုးရကအရေးယူဖြေရှင်းပေးဖို့အပြစ်မဲ့ပြည်သူတွေကိုချိန်ချောက်တာမတရားဖမ်းဆီးတာညှဉ်းပန်းနှိပ်စက်တာတွေအတင်းအဓမ္မပစ္စည်းလူယူတာတွေနဲ့ဖျက်ဆီးတာတွေမလုပ်ဖို့စတဲ့အချက်တွေအပါအဝင်အချက်6ချက်ကိုအစိုးရထံတောင်းဆိုလိုက်ပါတယ်ရှင်